ိုင်းနိုင်ငံဘက်မှသူတို့နိုင်ငံသားရေလုတ်သားအရေးအတွက်မလောက်ငါတာကြောင့်မြန်မာနိုင်ငံကနေရေလုတ်သားတွေပေးပို့ဖို့သဘောတူခဲ့ကြပါတယ်။ဒီကိစ္စအတွက်လည်းထိုင်းမြန်မာနယ်စပ်ကော့တောင်းတဲ့ရနောင်းမျိုးတွေမှာအလုတ်သမားဖော်ပြနဲ့ပြည်ဝင်ခွင့်ထုတ်ပေးတဲ့ဌာနတွေဖွင့်ဖို့လည်းစီစဉ်နေကြပါတယ်။နှစ်နိုင်ငံအလုတ်သမားဝင်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုသဘောတူစီစဉ်ခဲ့ကြတာဖြစ်ပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘက်ကရေလုံငန်းတွေမှာအသုံးပြုဖို့အတွက်ရေလုံသား6000လောက်လိုအပ်ချက်ရှိနေတာမို့မြန်မာအလုတ်သမားဝင်ကြီးဌာနနဲ့နေပြည်တော်မှာဩဂုတ်လတွင်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးမှတော့မြန်မာဘက်ကလည်းနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ရေလုံသားတွေစင်လွတ်ဖို့အတွက်ဆုံးဖြတ်ခဲ့တာပါဒီအတွက်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းရနောင်းနဲ့မြန်မာဘက်ကကော့တောင်းဘက်တွေမှာစင်တာတွေဖလစ်တော့မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကအလုသမားတန်ရာရှိဦးစမ်းမောင်ဦးကပြောပါတယ
်။ကျွန်တော်တို့ကတော့ဒီလအကုန်ပိုင်းတော့ပေါ့ဒီလအကုန်ပိုင်းတော့ကျွန်တော်တို့ကတော့ခွင့်တယ်လို့ကျွန်တော်တို့ကမှန်းထားတယ်ပေါ့နော်။စကန်နေကျွန်တော်တို့ဘက်ကျန်ကဆီလူစကန်နေဒီဘက်ကျန်ကတော့ဟိုအဲ့ဒီ one shot service one shot service ဆိုတာကဟိုလာဝကတို့အရှဲတို့အဲ့ဒီကျွန်တော်တို့ညူကြီးတို့ပေါ့နော်အဲ့ကဝတ်ပါမယ်တခါထုတ်ပြီးမယ်။တခါလေအဲ့ဒီမှာကိစ္စပါပေါ့ဟိုဒီဇာထုံးလို့အဲ့ဒါကြီးလုံလုံရအောင်လို့လေအဲ့ဒီစင်တာလေးဖွင့်တော့ပေါ့လေအဓိကကတော့သူကပုံမှန်နဲ့များပုံမှန်သွားနေမှာတော့ MOU နဲ့သွားတဲ့အလို့သမားတွေရှင်းမှာပေါ့နော်အဲ့ဒီမှာမှအခုဖွင့်မဲ့တောင်ပိုင်းရဲ့စခန်းကတော့ကျွန်တော်တို့ကဟိုရေလုသားနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သူကများမှာပေါ့တောင်ပိုင်းကတော့ရေလုသားများတာဆိုတော့လေ
ထိုင်းနိုင်ငံတွင်းမှာရေလုသားတွေဟာကျွန်းနေတစ်ဖွဲခိုင်းစီခံရတာရောင်းစားခံရတာအလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေလုပ်ပြီးပိတ်ဆို့မှုတွေလုပ်ဖို့အထိစဉ်းစားခဲ့ကြတာပါဒီအတွက်ထိုင်းအစိုးရကငားလုပ်ငန်းတွင်အခြေအနေဆိုင်ရာသဘောတူချက်အပိုက် C188 ကိုအကောင့်ထဲပေါ်ဖို့အတွက်အတည်ပြုဖို့အတွက်ဆုံးဖြတ်ခဲ့ပါရဲ့ဒီဆုံးဖြတ်ချက်အတိုင်းလိုက်နိုင်ရမယ့်စီရင်စည်းကမ်းတွေဟာအလုပ်ရှင်တွေပို့လိုက်လုပ်ဖို့ခက်ခဲတယ်ဆိုပြီးဩဂုတ်လကမ်းပိုင်းကစပြီးငါးလုံငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်။ထိုင်းဆိုရအနေနဲ့ဒီစီမံစည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုကငါးဆန်းလေလုံငန်းရှင်တွေကလေတွေမထွက်ပဲဆန္ဒထုတ်ပေါ်သွားမယ်လို့လည်းပြောဆိုထားပါတယ်။ဒီလိုအခြေအနေကြုံရမယ်ဆိုရင်ထိုင်းနိုင်ငံရဲ့နိုင်ငံသားတင်ဖို့နေတဲ့ရေရက်ပစ္စည်းလုပ်ငန်းတွေဟာလည်းအခက်အခဲကြုံရမှာဖြစ်တယ်လို့ရေလုံငန်းရှင်တွေနေနဲ့လည်းစီးပွားရေးထိခိုက်နိုင်တာတွေရေလုံသားတွေအနေနဲ့လည်းအလုပ်လက်မဲ့ဖြစ်ရမယ့်အခြေအနေတွေကိုလည်းရင်ဆိုင်ရဖို့ရှိတာပါ။ဒီချင်းလေးတွေအောက်မှာမြန်မာရေလုတ်သားတွေဆေလွတ်တဲ့အခါမှာသူတို့အနေနဲ့အလုတ်သမားအခွင့်အရေးအပြည့်အဝရနိုင်ပါမလားဆိုပြီးနေတဲ့အခါမှာတော့မြန်မာအလုတ်သမားတန်ရာရှိဦးစမ်းမောင်ဦးကအခုလိုဖြေကြားပါတယ်
။ဒီနေ့ပြောနေပါနဲ့သူတို့ရေလုံငန်းရှင်များအဖွဲ့ချုပ်ပေါ့နော်။အဲဒီဖွဲ့ချုပ်နဲ့သူတို့ညှိကြတော့ညှိကြတော့ဒီနေရာတွေမှာ government ဘက်ကလည်းအဲဒီသူတို့ပြောတဲ့ information နဲ့တင်းနဲ့ပတ်သက်ပြီးတော့ပါဖြီချော့ပြီးတာပေါ့နော်တချို့နေရာတွေမှာတော်တော်များများတချို့ကဖြီချော့တယ်ဒါပေမဲ့ဖြီချော့ရဲ့ဆိုရင်သူပြောတဲ့စကမ်းသက်ကိုရောက်အောင်တော့သူကအချိန်ကာလတစ်ခုတည်းမှာသွားမယ်ဆိုပြီးသူတို့ချင်းချင်းသဘောတူညီမှုကနေဦးရတယ်ပေါ့နော်သူတို့ချင်းကနေဦးရထားပြီးပြီဆိုတော့မှသူတို့ကဝင်ကြီးရနေပြီးတော့သူတို့ကရောက်ရှိတဲ့သူတို့ကတော့တာဝန်ယူပါပြီဒါပေမဲ့ဒီပိုင်းဒီပိုင်းတွေတော့ကျွန်တော်ဆက်ပြီးတကလို့လို့သွားပါမယ်ဆိုပြီးတော့ဒါသဘောတူညီမှုရရှိပြီးတော့အဲ့နောက်မှာဒါကကျွန်တော်တို့နိုင်ငံကိုတရားဝင်သွားပြီးတော့ဒါနဲ့ပတ်သက်ပြီးတော့ဒီလိုပြေးဖို့ပေါ့ဒီလိုပြေးဖို့တရားဝင်တောင်းဆိုတာပေါ့နော်တောင်းဆိုတာဖြစ်တဲ့အတွက်တော့အားလုံးကဘလို့ကာဝယ်ပြီးမလဲဆိုတော့အားလုံးကတော့အလုပ်သမားဥပဒေတိုင်းလေအားလုံးတကယ်တကယ်လုံးကာဝယ်ပြီးမယ်လို့ကျွန်တော်နှစ်ဖက်သဘောတူထားတယ်ခင်ဗျာ
လောလောဆယ်မှာတော့ထိုင်းနိုင်ငံတွင်းမှာတရားဝင်ကောတရားမဝင်ပါမြန်မာအလုပ်သမားပေါင်း၃သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့မြန်မာအလုပ်သမားတွေကတော့သက်သန်းနှစ်သိန်းသာအထောက်ထားလက်မှတ်တွေလုပ်နိုင်ခဲ့တာပါနေ့စဉ်လဲထိုင်းနိုင်ငံထဲကိုအလုပ်ကင်စားဖွေးသူတွေအများပြားဝင်ရောက်လာနေသေးလဲဖြစ်ပါတယ်ရှင်
ထိုင်းကျေးဇူးတင်ဗီဒီယိုရဲ့သတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်